ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာအစိုးရစံကြီးဆန္ဒပြနေတဲ့လူအုပ်အတွင်းကိုစနေနေ့ကအမည်မသိတနတ်သမားအနည်းဆုံး၁ယောက်ဓမ္မမဟုတ်ရင်၁ယောက်ထက်ပိုတဲ့သူတွေကပြစ်ခတ်သွားတဲ့အတွက်လူတဦးသေဆုံးပြီးတော့၃ယောက်ဒဏ်ရာရရှိသွားတယ်လို့ထိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အစိုးရရုံးရဲ့အနီးတစ်ဝိုက်ညာလုံးပေါက်ဆန္ဒပြနေတဲ့လူအုပ်ကြီးတဲကိုဘေးကနေဖြတ်သွားတဲ့ကားတစ်စီးတဲကနေပြစ်ခတ်သွားတာဖြစ်တယ်လို့မျက်မြင်တွေ့သူတချို့ကပြောပါတယ်။အခုချိန်ထိတော့တိုက်ခိုက်သွားသူတွေဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုရဲတပ်ဖွဲ့ကနေဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။အစိုးရပေါ်ထောက်ခံသူတွေကိုရောအတိုက်ခံတွေကိုပါနှစ်ဖက်စလုံးတီးခံချုပ်တီးကြဖို့အတွက်ထိုင်းကြီးတပ်ရဲ့ဦးစီးချုပ်ကတောက်ကြနေမှာတိုက်တွန်းခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခတ်မှုဖြစ်ပေါ်လာတာပါ။ဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်ကိုအကြတိလိုက်စားတယ်ဆိုတဲ့ဆွဆွဲချက်နဲ့နှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့အနေနဲ့ရဲတပ်အတော်ကြာဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့နှုတ်ထွက်ပေးဖို့ညှင်းဆိုပြီးတော့ပါလီမန်ကိုဖျက်သိမ်းပေးပြီးရွေးကောက်ပွဲအစ်စ်ကိုလာမဲ့ဖေဖော်ဝါရီလထဲမှာကျင်းပမယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒုဝန်ကြီးချုပ်ဖြစ်တဲ့စူရဖုံထဝိခြရခူကတော့ရွေးကောက်ပွဲဝင်မဲ့အမှတ်လောင်းတွေမှတ်ပုံတင်တဲ့စည်းရင်းပေးသွင်းတာကိုအဆင်ပြေအောင်လုံခြုံရေးအကူအညီပေးဖို့အတွက်စစ်တပ်ကိုမြစ်ထားရက်ခံခဲ့ပါတယ်။